ထိုင်းနဲ့မြန်မာနယ်စပ်ပါဝင်ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်ဖို့ကြိုးစားနေတယ်လို့ထိုင်းဘက်ကကြေညာထားပေမဲ့ဒီနေ့အထိတော့နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကအကန့်အသတ်နဲ့ရှိနေတုံးပဲဖြစ်ပါတယ်။ချမ်းပြည်နယ်တာချီလေးမြို့နယ်နဲ့ဒီထိုင်းနိုင်ငံပဲဆိုင်မြို့နယ်ကိုဆက်သွယ်ထားတဲ့ကုန်သွယ်ရေးဂိတ်ဆိုရင်ရပ်ထားတာနှစ်နှစ်လောက်ရှိပြီးအရေးကြီးကုန်စည်တချို့ကိုပဲအကန့်အသတ်နဲ့ကုန်သွယ်နေရတဲ့အတွက်မြန်မာဘက်ကကုန်သွယ်ရေးမှာထိခိုက်နေတာမျိုးတွေရှိနေတယ်လို့ကုန်သွယ်ရေးနဲ့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပြောပြလာတဲ့ဒီထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုတော့ကိုငင်းချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်ထိုင်းနိုင်ငံမဲဆိုင်မြို့ကိုဆက်သွယ်ထားတဲ့တာချီလိတ်မဲဆိုင်အမှတ်၁တံတားကိုထိုင်းဘက်ကနှစ်နှစ်လောက်ပိတ်ထားတဲ့အတွက်ကုတန်းရောင်းဝယ်ရေးအပါအဝင်အလုပ်ကင်ခွင်လန်းနေပါမြန်မာဘက်ကထိခိုက်နေတယ်လို့ကုန်သွယ်ရေးနဲ့ဒေသခံတွေက VOA ကိုပြောပါတယ်။ဒီအမှတ်၁ချစ်ကြည်ရေးတရားကိုတရက်လူ900ဝင်ဝင်ထွက်ခွင့်အပါအဝင်ကုန်တင်တာကိုလည်းအကန့်အသတ်နဲ့ထိုင်းဘက်ကအင်္ဂါနေ့ကပြန်ဖွင့်လိုက်ပြီလို့သတင်းတွေထွက်နေပေမဲ့လည်းအမှန်တကယ်မဖွင့်သေးကြောင်းမြန်မာကုန်တယ်တွေကပြောပါတယ်ကိုဗစ်ကာယရောဂါကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်နဲ့ထိုင်းနိုင်ငံမဲဆိုင်မြို့ကိုဆက်သွယ်ထားတဲ့ချစ်ကြည်ရေးတရားအမှတ်၁နဲ့၂ကိုထိုင်းဘက်က2020ခုနှစ်မတ်လကုန်ပိုင်းမှာပိတ်လိုက်ပြီးတဲ့နောက်အမှတ်၁တရားကိုစားတော့ကုန်ကားတွေဖြတ်တန်းဖို့အတွက်ရပ်ပိုင်းအတွင်းမှာပြန်ဖွင့်ပေးခဲ့ပါတယ်။ဒီလိုပြန်ဖွင့်ပေးတာမှလည်းတနိုင်တစ်ပိုင်းကုန်သွယ်ဖို့အတွက်ပဲခွင့်ပြုပေးခဲ့တာဖြစ်လို့ဒီကစားမှာတစ်ခါတလေရင်ကျော်ပိတ်ဆို့တာတွေမကြာခဏဖြစ်တဲ့အတွက်မြန်မာဘက်ကအမှတ်၁ကစားကိုလည်းပြန်ဖွင့်ပေးဖို့ထိုင်းဘက်ကိုမြန်မာကုန်တယ်တွေကတောင်းဆိုထားပါတယ်။အမှတ်၁ကစားကနေအခွန်300ခန့်လုံးပေးဆောင်တင်ပို့နိုင်တယ်လို့အမှတ်၁ကစားကနေလည်းတင်ပို့ခွင့်ရအောင်နှစ်ဖက်အစည်းအဝေးတွေမှာတောင်းဆိုထားကြောင်းကျိုင်းတုံတာချီလိတ်နယ်စပ်ကုန်တယ်များအတင်းရဲ့အတွင်းရေးမှူးဒေါ်နန်းစင်က VOA ကိုပြောပါတယ်
။အခုမြစ်တရားမှာလာကြတော့ဟိုကတကယ်ချင်းတွင်းတဲ့လိုင်းချင်းကပဲအဲ့နော်300ခန့်လုံးနဲ့စစ်သေးနေရာမှာချက်နေပြီးအစ်မပြေလို့အမတ်ကတရားမှာကြတော့300ခန့်လုံးပဲတော့ပုံကနိုင်တပိုင်ကိုအပိကတော့အနေနဲ့ကျေတဲ့ကြည့်စီလို့အဲ့ဒါကိုပြန်ခွင့်ပြုပါတော့အဲ့လိုတော့အဲ့ဒါပေါ့တောင်းဆိုတော့မျိုးတရားကိုလေ
နယ်စပ်ဂိတ်ပြန်ဖွင့်ဖို့အတွက်မြန်မာဘက်ကကုန်သွယ်ရေးဌာနဆိုင်ရာတာဝန်ရှိသူတွေနဲ့ထိုင်းဘက်ကဆိုင်ရာအဖွဲ့အစည်းတွေပါတဲ့ဆွေးနွေးပွဲတွေကိုဧပြီလ22ရက်နေ့မှာတစ်ကြိမ်25ရက်နေ့ကတစ်ကြိမ်စုစုပေါင်း2ကြိမ်လုပ်ခဲ့ပါတယ်။အမှတ်1တရားကလည်းတနိုင်တစ်ပိုင်းကုန်သွယ်ခွင့်ရတာကလွဲပြီးလူဝင်လူထွက်ကတော့လုံးဝပိတ်ထားဆဲဖြစ်ပါတယ်။ဒါကြောင့်ကုန်သွယ်ရေးတွေအပါအဝင်တခြားအလုပ်ကိုင်အခွင့်အလမ်းတွေပါမြန်မာဘက်ကထိခိုက်မှုရှိနေတယ်လို့တာချီလိုက်ဒေတာကန်လုပ်ငန်းရှင်တူက VOA ကိုပြောပါတယ်။
ဆတော်တော့ဖြည့်ခဲ့တာပေါ့နော်ဟိုဥစားဥက္ကမကျွန်တော်တို့မှာဒီလိုဆိုလဲဒီကမှာပြည့်ပြည့်လို့တယ်လို့တသိဝယ်ခံရတယ်ဒီရလူတွေပြန်ပို့ပေးရတော့အေးကြီးဝယ်ရတာပေါ့နော်ဘာလို့မျိုးပေါ့နော်တိုင်းရလာကဝယ်လို့မရတော့ဘူးပေါ့ဒီမှာဖက်ဖက်ခံတော့ကိုယ်စင်လို့တက်သွားတာပေါ့ကွာကျမ်းမှာဒီဆိုလဲဥက္ကမဒီမှာသိပို့နေတဲ့ဒီဒီရိုးရဲဆိုရင်လဲလည်းလာကုလို့မရတော့ဘူးနော်ဘာလို့အဲ့လိုမျိုးဒီဖြည့်ခဲ့ကုန်တာပေါ့ခါတိုင်းဆိုရင်တော့ဒီဝန်ဆောင်မှုတွေဒီနေကုမ္ပဏီတွေအလောက်ကခွင့်ရတယ်ဖြည့်ခဲ့တာပေါ့ကွာအဲ့လိုမျိုးပေါ့
မဲဆိုင်တာချီလိတ်တရားထိတ်ကအကောက်ခွန်ရုံးကိုထိုင်းဘက်ကတနင်္လာနေ့မှာတန်ရှင်းလုပ်ခဲ့ကြတဲ့အတွက်မကြာခင်မှာတရားပြန်ဖွင့်ဖို့ဖြစ်နိုင်တယ်လို့ခန့်မှန်းခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံစီပင်သာယာနေ့အထိမ်းအမှတ်အနေနဲ့ထိုင်းဘက်ကတန်ရှင်းလုပ်ခဲ့တာလို့ထိုင်းဘက်မှနေထိုင်သူတို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ဂိတ်နောက်တစ်ခုဖြစ်တဲ့မြဝတီမဲဆောင်အမှတ်၁ချစ်ကြည်ရေးတရားပေါ်မှာဧပြီလ24ရက်နေ့ကဘုံပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ထိုင်းဘက်ကဒီကနေ့အထိလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်မြန်မာပြည်တွင်းကလုံခြုံရေးအခြေအနေတွေကြောင့်ထိုင်းဘက်ကမြောက်ရီနယ်စပ်ဂိတ်ကိုအခုလိုမြန်မြန်ဆန်ဆန်ပြန်ဖွင့်နိုင်မယ်လို့မထင်ကြောင်းမြောက်ရီမျိုးနယ်ကကုန်သွယ်သူက VOA ကိုပြောပါတယ
်အဲ့ဒီကောင်ကအခုရအခုတော့မဟုတ်အခုတော့တော်တော်ခက်နေတာကြီးကဘူးအဆင်မပြေဘူးထင်တယ်သူတို့ဖွင့်မဲ့တွေကလေလုံအောင်စိတ်တော့စိတ်မထူးတော့ကြတော့ဟိုအခုကတွားနေတဲ့ပစ္စည်းကောင်တို့ကပစ္စည်းတော့တွားပေးနေရပဲအကတ်တက်နေတဲ့မတိုင်းနိုင်တဲ့
ကိုဗစ်ကာယရောဂါကြောင့်ထိုင်းနိုင်ငံကမြန်မာအပါအဝင်နယ်စပ်တွေကို2020ခုနှစ်ဇူလိုင်လလောက်ကစပြီးပိတ်ထားခဲ့တာပါ2021ခုနှစ်မှာတော့မြန်မာနိုင်ငံထဲကိုစေဝါနဲ့အရေးကြီးကုန်စည်တင်သွင်းခွင့်ကိုအကန့်အသတ်နဲ့ပြန်လည်ခွင့်ပြုခဲ့ပါတယ်ထိုင်းမြန်မာကုန်သွယ်ရေးနယ်စပ်ဂိတ်တွေကိုပိတ်ထားတဲ့အတွက်မြန်မာဘက်ကကုန်သွယ်ရေးတွေမဟုတ်ဘဲထိုင်းဘက်ကကုန်သွယ်ရေးလည်းဆုံးရှုံးနေနိုင်တယ်လို့ထိုင်းဘက်ကသတင်းတွေမှာလည်းဖော်ပြပါတယ်မြန်မာဘက်ကတော့ပိတ်ထားတဲ့နယ်စပ်ကုန်သွယ်ရေးတွေကိုအ мян ဆုံးပြန်ဖွင့်စေခြင်းပုံရနေပြီးကုန်သွယ်ရေးတွေချောမွေ့လွယ်ကူအောင်လို့ဆိုပြီးထိုင်းဘက်ငွေနဲ့ကျပ်ငွေဓာတ်ရိုက်အသုံးပြုပေးချေနိုင်တယ်လို့လည်းမြန်မာနိုင်ငံတော်ဗဟိုဘဏ်က မတ်လ3ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ